ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုအမြင့်မားဆုံးပြည်နယ်တစ်ခုလည်းဖြစ်မြန်မာရှေ့ပြောင်းလူသမားတွေတိတ်နေချီပြီးတော့အလုပ်လုပ်နေကြတဲ့ပြည်နယ်လည်းဖြစ်တဲ့ဆမော့စခွန်ပြည်နယ်ကမြန်မာရှေ့ပြောင်းလူသမားတွေအပါအဝင်လူပေါင်း၄သိန်းလောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်လူမှုဘဝင်အရာရှိကပြောပါတယ်ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတောက်မိတ်အေးမာကသတင်းပေးပို့ပါပါတယ်
ထိုင်းနိုင်ငံစမော့စခွန်ပြည်နယ်ထဲမှာတရားဝင်လူမှုဘူလုံရေးအာမခံငွေပေးသင်းထားတဲ့ထိုင်းနဲ့နိုင်ငံသားသားရှေ့ပြောင်းလူသမားတွေ၄သိန်းလောက်ဟာကိုဗစ်ကာကွယ်ဆေးထိုးခွင့်ရမယ်ဆိုပြီးပြည်နယ်လူမှုဘူလုံရေးရုံးကရုံးအုပ်ဖော်ဆောင်လမ်းဆရာကျန်ကပြောပါတယ်အဲ့ဒီလိုကာကွယ်ဆေးထိုးပေးမဲ့အခြေအနေကိုတော့စမော့စခွန်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ရှေ့ပြောင်းလူသမားခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါတယ
်ဒီလို၄သိန်းဆိုတဲ့အချက်မှာတော့သူကသူ့နိုင်ငံသားလည်းပါနေတယ်ခင်ဗျာထက်ကျကျွန်တော်တို့ရှစ်ပြောင်းလို့တမအပြင်သူ့နိုင်ငံသားလည်းပါနေတယ်။အားလုံးကသူကထုတ်ကွင်းရတဲ့ပုံကောနော်။သူတို့ယာယီအားဖြင့်တော့လက်ရှိကျန်းမာရေးဝန်ထမ်းရဲ့အဆိုအရသူက session နဲ့အကူတော့မထိုးသေးဘူးလေ။မထိုးသေးဆိုတော့ session နဲ့အချက်ဒီအားလုံးထုတ်ကွင်းရှိတဲ့ပုံကောဒီအားလုံးစီစစ်လက်တက်မှာအဲ့ဒါလောက်အယူဆရှိလို့သူကထိုင်းလူမျိုးရောကျွန်တော်တို့နိုင်ငံသားရှစ်ပြောင်းလို့တမအားလုံးပြန်ပြန်အဲ့ဒါလောက်ထိုးပေးမယ်လို့ပြောတာပြောတာဖြစ်ပါလေခင်ဗျာ။ဥပဒေပုံက33ရာလူမှုဖူလုံရေးရန်ပုံကဆက်ဝင်ထားကြတဲ့မြစ်ကြီးလူမျိုးမြစ်ကြီးနိုင်ငံသားမဆိုဒါဝန်ထမ်းလူမျိုးတော့ခံစားခွင့်ရှိရမှာလေအဲ့တော့အကုန်ထိုးရမှာ
သမွန်စခွန်ပြည်နယ်ထဲမှာတော့လူမှုဖူလုံရေးအာမခံလုပ်ထားတဲ့သူတွေကလူဦးရေ 28,000 လောက်ကိုတော့ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ6ရက်နေ့အတွင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့လည်းပြည်နယ်လူမှုဖူလုံရေးအရာရှိကဆိုပါတယ်ကာကွယ်ဆေးထိုးဖို့အတွက်စီရင်ပေးသင့်ထားသူတွေကတော့ဦးစားပေးထိုးနေတာဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့အတွက်အစောပိုင်းကတော့အလုပ်သမားအတော်များများဟာကြောက်ရွံ့မှုတွေရှိနေတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
။အစောပိုင်းမှာဒီကိုဗစ် -19 ထိုးလိုက်ရင်ဆော့ပြီးဖြစ်တယ်။အတက်အန်တွေဆုံးချုံနေဝရင်းနိုင်ကျင်းပြရဆိုမှကြောက်ရွံ့တဲ့မထိုးဘူးမျိုးတန်လိုက်ရတယ်။နောက်ပြန်ကြည့်ရစကားတရားများတစ်ဆင့်စကားတစ်ဆင့်များနဲ့လုံလုံနဲ့အားသာမထိုးလို့ရှိရင်ငါတို့ကပုံလိမလုံချုံဘူးဒါကထိုးကိုထိုးတင်နေတာပြည်လာတော့မထိုးရသေးလို့တောင်မှသူ့လည်းမရောက်လို့တောင်မှပူဇာနေရတဲ့ဒါအများလာတာမျိုးဖြစ်လာတယ်
။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ7သိန်းတော်ရှိလာပြီးဩဂုတ်လ17ရက်နေ့တနေ့တည်းကူးစက်သူကတော့ 21,000 ကျော်ရှိနေပါတယ်။အဲ့ဒီတည်းကမြန်မာရှစ်ကျောင်းလူသမားတွေလည်းအများအပြားကူးစက်ခံရပါတယ်။လက်ရှိအထိသေဆုံးသူစုစုပေါင်းကတော့ 6,800 နီးပါးရှိသွားပြီဖြစ်တယ်လို့ကိုဗစ်ကူးစက်မှုကြောင့်သေဆုံးသူကနေ့စဉ်လူတရာကျော်ရှိနေပါတယ်ရှင်။